ဒီမိုကရေစီအတွင်းကူးပြောင်းမှုနဲ့ NLD အစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးရွေးကောက်ပွဲဆိုင်ရာတည်ပြီးလှုပ်ရှားမှုအဖွဲ့ People's Alliance for Credible Election PACE အဖွဲ့ကလွန်ခဲ့တဲ့နှစ်ကစစ်တမ်းနှစ်ခုထုတ်ဝေထားပါတယ်ပထမစစ်တမ်းကိုဇန်နဝါရီလမှာထုတ်ဝေပြီးဒုတိယစစ်တမ်းကိုစက်တင်ဘာလမှာထုတ်ဝေပြန်ပါတယ် Washington အခြေစိုက် NDI National Democratic Institute နဲ့UK 8ကငွေကြေးနဲ့နှိပညာအကူအညီပေးတာကြောင့်အခုလိုပြည်သူသဘောထားစစ်တမ်းတွေကိုကောက်ယူနိုင်တာဖြစ်ပါတယ်။ Asia Foundation ကလည်း2014မှာပြည်သူသဘောထားစစ်တမ်းထုတ်ပြန်ခဲ့ပြီပါလေ။နိုင်ငံရေးအစိုးရနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိလူသိရှိဖို့ကိစ္စဟာဒီမိုကရေစီအတွင်းကူးပြောင်းရေးမှာအရေးကြီးပါပဲ။ဒါ့ပြင် NLD အစိုးရတက်ဆာမှာနိုင်ငံရေးစီရင်ကားသူ60ရာခိုင်နှုန်းလောက်ရှိခဲ့ရာက2018ရောက်တော့40ရာခိုင်နှုန်းပဲရှိတော့တယ်လို့ဆိုပါတယ်။နောက်ခံပညာမြင့်မားလေလေနိုင်ငံရေးမှာစိတ်ဝင်စားမှုများလေလေဖြစ်နေပါတယ်။အထက်တပ်ပညာနောက်ခံရှိသူက50ရာခိုင်နှုန်းမရှိသူက30ရာခိုင်နှုန်းနိုင်ငံရေးကိုစိတ်ဝင်စားပါတယ်။အမျိုးသားကအမျိုးသမီးနဲ့ပိုးပြီးနိုင်ငံရေးကိုစိတ်ဝင်စားတယ်လို့လည်းမှတ်တမ်းတင်ထားပါတယ်။
ပြည်သူအချင်းချင်းယုံကြည်မှုနဲ့မတူကွဲပြားတာကိုလက်ခံနိုင်မှုဟာဒီမိုကရေစီစနစ်ရဲ့အရေးကြီးတဲ့အခြေခံတစ်ခုဖြစ်ပါတယ်။တွေးဆုံမေးမြန်းထားသူ80ရာခိုင်နှုန်းနီးပါးကအချင်းချင်းယုံကြည်မှုမရှိဘူးလို့ဆိုပါတယ်။မွေးရစေဝါသုံးဆွဲသူနဲ့အိမ်နီးချင်းမဖြစ်လို့သူက60ရာခိုင်နှုန်းလောက်ရှိပါတယ်။အရက်သမားနဲ့အိမ်နီးချင်းမဖြစ်လို့သူက40ရာခိုင်နှုန်းရှိပြီးလိင်လူချင်းပေါင်းသင်းဆက်ဆံသူတွေနဲ့အိမ်နီးချင်းမဖြစ်လို့သူက30ရာခိုင်နှုန်းရှိပါတယ်။ကိုယ်ကယုံကြည်မှုမတူသူတွေနဲ့အိမ်နီးချင်းမဖြစ်လို့သူကတော့20ရာခိုင်နှုန်းရှိပါတယ်။ပြည်သူအချင်းချင်းယုံကြည်မှုမှာအားနေပြီးမတူကွဲပြားမှုကိုလက်ခံနိုင်တဲ့စွမ်းအားလည်းနည်းပါးနေပါတယ်။ NLD အစိုးရတက်လာတဲ့2016မှာနိုင်ငံရေးစိတ်ဝင်စားသူ60ရာခိုင်နှုန်းရှိရာက2018စစ်တမ်းမှာ40ရာခိုင်နှုန်းအထိကျဆင်းသွားပါတယ
်။လွန်ခဲ့တဲ့4လ2014မှာ Asia Foundation ကပြည်သူသဘောထားစစ်တမ်းကောက်ယူတုန်းကလည်းပြည်သူတွေတဦးနဲ့တဦးမယုံကြည်ကြဘူးလို့ပြောသူက80ရာခိုင်နှုန်းရှိပါတယ်။အနည်း50ဖိနှိပ်ခံရတဲ့လူအဖွဲ့အစည်းဖြစ်တာမို့မျက်စံနာပေးဖို့စိတ်ဝင်စားကြပြီးမှနိုင်ငံရေးကိုစိတ်ဝင်စားဘူးလို့ဆိုပါတယ်။နိုင်ငံရေးမှာပါဝင်မှုနဲ့ဆွေးနွေးမှုကိုအနည်းအဖြစ်မြင်ခဲ့တဲ့အချင်းတလေကိုဖျောက်ဖျက်နိုင်ဖို့ကြက်ခဲနေပုံရပါတယ်။လူရေ3000မှာနိုင်ငံရေးစိတ်ဝင်စားသူက150ပဲရှိတယ်လို့Asia Foundation အစီရင်ခံစာမှာပေါ်ပြထားပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေကိုအကောင့်ဘက်ကမြင်ကြတယ်လို့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE အစီရင်ခံစာမှာပေါ်ပြပါတယ်။အစိုးရဟာမိမနဲ့တူပြီးပြည်သူလူထုကိုစောင့်ရှောက်ရမယ်လို့မြင်သူက65ရာခိုင်နှုန်းရှိပါတယ
်။နိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးတွေမှာ NLD အစိုးရခေတ်ဟာဦးသိန်းစိန်အစိုးရလက်ထက်ကတည်းကပုံမကောင်းမွန်လာတယ်လို့မေးမြန်းခံရသူတဝက်လောက်ကယူဆပါတယ်။လုပ်ငန်းတည်ဆောက်မှုမိသားစုဝင်ငွေကုန်ပစ္စည်းဝန်ဆောင်မှုစတဲ့စီးပွားရေးကဏ္ဍတွေမှာ NLD အစိုးရခေတ်ဟာဦးသိန်းစိန်အစိုးရခေတ်ထက်သာတယ်လို့ဆိုပါတယ်။အလို့အကံအခွင့်အလမ်းကောင်းမွန်လာပြီးစင်ရဲချမ်းသာကွာဟမှုဟာလည်းကျင်းမြောင်းလာပါတယ်။ဘေးရန်ကင်းရှင်းမှုမှလည်းလက်ရှိအစိုးရလက်ထက်မှာပုံမကောင်းမွန်လာတယ်လို့အများစုကယူဆကြပြီးလေးပုံတပုံလောက်ကသာပိုဆိုးလာတယ်လို့မြင်ကြပါတယ်။တိုင်းသားနေမိတွေကလက်နဲ့ကန်ပိဋိပက္ခတွေရောပါသွားတယ်လို့ယူဆသူနဲ့ပိုဆိုးလာတယ်လို့မြင်သူဥယေကတော့အတူတူဖြစ်နေပါတယ
်။ရရကိစ္စသူဝင်းရှင်းနေပွဲလွတ်တော်ကိုယ်စားလှယ်နဲ့တွေ့ဆုံပွဲပြည်သူမိတင်တာသနာထုတ်ပေါ်ပွဲလက်မှတ်ထိုးတောင်းဆိုပွဲစတဲ့နိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်သူ55ရာခိုင်နှုန်းလောက်ရှိတယ်လို့ PACE အဖွဲ့အစည်းအစာမှာပေါ်ပြပါမယ်ဒီနေ့ဒေတာမှာတော့ပါဝင်သူဥယျ50ရာခိုင်နှုန်းလောက်ရှိတဲ့အတွက်နိုင်ငံရေးလှုပ်ရှားမှုမှာပါဝင်သူပုံမှန်များပြားတယ်လို့ဖြစ်နေပါပဲနိုင်ငံရေးသမားတွေရှာရွေးကောက်ပွဲကာလမှာပေးထားတဲ့ကတိတွေကိုရွေးကောက်ပွဲပြီးတဲ့အခါမှာအကောင့်ထည့်ဖို့ပြတ်ကွက်ကြတယ်လို့မင်းများခံရသူ50ရာခိုင်နှုန်းကဖြစ်ပါပဲအစိုးရဆေးရုံနဲ့ဈေးပေးခိုင်းရဲ့ကျန်းမာရေးဝန်ဆောင်မှုအခြေအနေကိုမင်းများတဲ့အခါမှာအမှုကောင်းမွန်လာတယ်လို့60ရာခိုင်နှုန်းကဖြစ်ပြီးလက်ရှိရာခိုင်နှုန်းကသာအပြောင်းအလဲမရှိဘူးလို့ဆိုပါတယ်။စားတိုင်းမိုဘိုင်းဖုန်းအင်တာနက်စတဲ့ဆက်သွယ်ရေးဝန်ဆောင်မှုအခြေအနေဟာလည်းလက်ရှိအစိုးရလက်ထက်ကပုံမကောင်းမွန်တယ်လို့ပြည်မြန်ခံရသူ60ရာခိုင်နှုန်းကဆိုပါတယ်။ ။အရှင်းနဲ့ရေသုံးဆွဲနိုင်မှုမှာလည်းလက်ရှိအစိုးရလက်ထက်ကပုံမှန်ကောင်းမွန်တယ်လို့60ရာခိုင်နှုန်းကဖြေပါတယ်။တပ်မတော်ကိုယ်စားလေလုံးဝမရှိသင့်ဘူးလို့ဖြေကြသူက30ရာခိုင်နှုန်းကျော်ရှိပါတယ်ခင်ဗျာ။